မလေးရှားဝန်ကြီးချုပ်ကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတော့လူမှုစည်းဝေးပွဲလုပ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပေါ်မြန်မာမွတ်စလင်လူငယ်အတိုင်းဝိုင်းကကန့်ကွက်ပါတယ်။မလေးရှားဝန်ကြီးချုပ်ဟာမြန်မာပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးတော့မလေးရှားအာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်လှုပ်ဆောင်တယ်လို့လည်းမြန်မာမွတ်စလင်လူငယ်တွေကပြောဆိုလိုက်ပါတယ်။မတ်သိန်ကြီးထိုင်စူးစီးတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မြန်မာအာဏာပိုင်တွေကလုံခြုံရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေစိုးရိမ်မှုတွေကြားမနေ့တနင်္ဂနွေနေ့မှာတော့မလေးရှားဝန်ကြီးချုပ်ကမြို့တော်ကွာလာလမ်ပူမှာလူမှုစုဝေးပွဲတစ်ခုလုပ်ပြီးဒီအပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ကမြန်မာအရေးထက်သူ့ရဲ့အာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်တယ်လို့မြန်မာမွတ်စလင်လူငယ်တွေကသဘောထားထုတ်ပြန်လိုက်ပါတယ်။မြန်မာမွတ်စလင်မဟာမိတ်အရက်ဖက်အဖွဲ့အစည်းရဲ့ပြောခွင့်ရမတ်မြန်နိုးဦးကအခုလိုပြောပါတယ
်။အဓိကတော့ကျမတို့ဘောနော့ဒီစေဘဝင်တင်ကကျမတို့အမြင်ပေါ့ဒါဘာသာရေးဆိုပြီးတို့နိုင်ငံရေးအတွက်အမျက်ထိုးတယ်လို့ကျမတို့ကအဲ့လိုလေးမှတ်ယူတယ်။အဲ့အတွက်ကျမတို့ဟိုဘာသာရေးဆိုရင်ကောင်းနေအောင်မလာပြီးတော့အဲ့လိုမျိုးဆက်ဖတ်တာကျမတို့မတိုက်ဟိုဘာသာရေးဟိုဘာသာရေးဆိုရင်ကောင်းစင်ပေါ့နော်ကျမတို့ကမွတ်စလင်ဖြစ်တဲ့အတိုင်းမှာကျမပြီးမြန်မာနိုင်ငံသူဖြစ်တယ်။ကျမမြန်မာရင်းချင်းနဲ့ပြီးခင်လာတယ်။အဲ့တော့ဒီလိုမျိုးခြုံငုံပြီးတော့လာတာကိုကျမတို့လက်မခံတာပါရှင်။
ရခိုင်ဒေသရင်းအခြေအနေတွေဟာအငင်းပွားပွဲလူမျိုးရေးပြဿနာလို့သဘောထားတဲ့အကြောင်းလဲမြန်မာမွတ်စလင်မဟာမိတ်အရက်ဖက်အဖွဲ့အစည်းရဲ့ကြီးညာချက်ကဖော်ပြပါတယ
်။ကျွန်တော်တို့ထုတ်ပြန်တာကကျွန်တော်တို့မြန်မာမွတ်စလင်တွေရဲ့ရည်တူချက်ကိုထုတ်ပြန်တာပေါ့နော်။အဓိကတော့ဒီပြည်ရင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာဆန္ဒနဲ့ဟိုဆန္ဒနဲ့ပြည်ရင်းကပေါင်းတာလည်းပုံမထီအောင်လည်းပြီးတော့တခြားနိုင်ငံတွေကဝင်ရောက်ဆက်ဆက်လာတာကိုကျွန်တော်တို့ကလက်မခံနိုင်ပါဘူး။အဲ့ဒါကျွန်တော်တို့ဒီစိတ်မောင်းထုတ်ပြန်တာပါရှင်။အဓိကတော့ကျွန်တော်တို့ဒီဆောင်ထုတ်ပြန်တယ်ကျွန်တော်တို့အဓိကရည်ရွယ်ချက်ကသာပြည်ရင်းကြီးပေါ့နော်ကိုပြည်ရင်းကြီးကိုကိုကကိုဟိုတုံထဲရမယ့်ကိစ္စမှာတခြားတမိုင်နယ်လေးပြည်ရင်းရဲ့အထောက်အကူတော့လာထိကြပြီးတော့ဘာသာရေးဆိုင်ကောင်းတယ်လားဟောင်ကျွန်တော်လုံးဝလက်မခံနိုင်တဲ့ဒီအောင်ထုတ်ပြန်တာပ
ါရခိုင်ပြည်နယ်ရေးကိစ္စဟာအလွန်အကဲဆက်ပြီးတော့သတိထားကင်တွယ်နေရတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အနေနဲ့အကြောင်းပြချက်လုံလုံလောက်လောက်မရှိဘဲလူမှုစည်းဝေးပွဲခေါ်ယူရဟာဆိုရင်အခြေအနေတွေပိုပြီးစိုးဝသွားစေနိုင်တယ်လို့လည်းမွတ်စလင်အရက်ဖက်အဖွဲ့အစည်းတွေကရှုမြင်နေအကြောင်းကြေညာချက်မှာဖော်ပြပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးလဲပြောခွင့်ရမမျက်နှုတ်ဦးကအခုလိုပြောပါတယ
်ဒါကျမတို့ကအခုလက်ရှိဒီမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်လူငယ်တွေပေါ့နော် Civil Society ရဲ့မှာဝင်ပြီးတော့လုပ်နေတဲ့အဖွဲ့အစည်းတွေအကုန်လုံးကအဖွဲ့ကောင်းလို့ရတဲ့ဘောတူတွေကိုထုတ်ပြန်တာပါရှင်တခြားဟိုလိုအစ္စလာမ်အဖွဲ့အစည်းတွေကိုတခြားဟိုအစိုးရတွေပါနေမဆိုင်ပါဘူးရှင်အော်အဓိကတော့မွတ်စလင်လူငယ်အများစုပါတဲ့ဒီအဖွဲ့အစည်း10ခုဝင်ကျင်ရှိတယ်ပေါ့နော်မြန်မာတို့ကအိမ်မှာထုတ်ပြန်တာကတော့ကျွန်တော်တို့အခုလက်ရှိမှာပေါ့နော်ဒါ10ဘက်ဝင်နေရှိရဲကျွန်တော်တို့ကအားလုံးသဘောတူညီတဲ့အချက်တွေကိုဒီ statement ထုတ်ပြန်တာပါအားလုံးကလည်းဒီအချက်တွေကိုသဘောတူညီရဲအားလုံးလက်ခံတဲ့အတွက်ဒီဟာကိုထုတ်ပြန်လိုက်ကြပါရှင
်မလေးရှားဝန်ကြီးချုပ်ဦးဆောင်နဲ့ရခိုင်ရေးဆန့်ကျင်ကန့်ကွက်တဲ့လူမှုစည်းဝေးပွဲကြီးနောက်ပိုင်းမြန်မာပြည်တွင်းကမွတ်စလင်အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်အဖြစ်အခုအရက်ဖက်အဖွဲ့အစည်းတွေရဲ့ပူးပေါင်းထုတ်ပြန်ချက်ပထမဆုံးအချိန်ထွက်ပေါ်လာတာလည်းဖြစ်ပါတယ်မလေးရှားဝန်ကြီးချုပ်ဦးဆောင်ခဲ့တဲ့လူမှုစည်းဝေးပွဲဟာဆိုရင်ဒေတာရင်းအစွန်းရောက်အကြမ်းဖက်မှုတွေကိုအားပေးလှုံ့ဆော်သလိုဖြစ်စေတယ်လို့လည်းမြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကချက်ချင်းတုံ့ပြန်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းကရခိုင်ပြည်နယ်မောင်တော်ဒေတာတွင်အစိုးရနေကြားဆောင်တပ်စခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့လက်နက်တွေနဲ့အကြမ်းဖက်သမားတွေကိုမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှာဖွေရှင်းလင်းနေစေဖြစ်ပါတယ်ရှင်။